เนี่ยเจ้าโยคะဖြစ်ပွားသူဟာဒီကနေ့အထိရနေ့ချီတွေ့နေရပါမယ်လဲနောက်ထပ်ကပ်ပြီးယောဂါဖြစ်ကိုရောက်မယ်လို့မယူဆကြတယ်။ WHO ကပ္ပကျန်းမာရေးအဖွဲ့ရဲ့မြောက်เจ้าယောဂါဆိုင်ရာထိတ်တန့်ကျွမ်းကျင်သူကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေကအစုလိုက်ထုံးနှံခဲ့တဲ့เจ้าယောဂါကာကွယ်ဆေးထုံးနှံမှုကိုဆန်းကျင်ခဲ့တာကြောင့်တနည်းတစ်ပုံနဲ့90ပြန်ပွားစီတာလားဆိုတာနဲ့ တဲ့ကူးဆက်မှုအများစုမှာတော့လိင်တူဆက်ဆံသူတွေလိင်တူလိင်ကွဲနှစ်မျိုးလုံးဆက်ဆံသူတွေဒါမှမဟုတ်လဲအမျိုးသားချင်းလိင်ဆက်ဆံသူတွေဖြစ်တာကြောင့်ကြိုတင်သတိထားရမယ့် NDA ရှိနိုင်တဲ့လူတွေအတွက်ဒီကိစ္စကိုသိပ္ပံပညာရှင်တွေထပ်ပြီးတော့လေ့လာနေတယ်လို့လည်း WHO ကဒေါက်တာ Rosamund Lewis ကတနင်္လာနေ့မှာပြောပါတယ်အရင်ကမသိခဲ့ရတာမျိုးဖြစ်နိုင်တဲ့ကူးစက်မှုတွေကတိုးလာနေတဲ့ပုံရှိတာကြောင့်ဒီကိစ္စကိုဖော်ထုတ်ဖို့သိပ်ပြီးအရေးကြီးတယ်လို့လဲ WHO ရဲ့မြောက်ချောက်ယောဂဆိုင်ရာထိပ်တန်းကျွမ်းကျင်သူကပြောပါတယ်ရှင်